ိန္ဒိယနိုင်ငံကထိန်းချုပ်ထားတဲ့ကရှမီးဒေသကကမ္ဘာအမြင့်ဆုံးစစ်မြေပြင်မှာရှိတဲ့နင်ဒူအောက်10မီတာမှာ6ရက်ကြာမြုပ်နေခဲ့တဲ့အိန္ဒိယစစ်သားတအူဟာအသက်မသေဖို့အတွက်ဆေးရုံမှာစေကုသမှုခံယူနေရပါတယ်။ဟာနာမန်ထပ်ပါခိုဖက်နဲ့တခြားအိန္ဒိယစစ်သား9ဦးတို့ဟာမီတာ9800အမြင့်ရှိတဲ့ဆီယာချန်ရေခဲတောင်ပေါ်ကစစ်စခန်းမှာတာဝန်ကျနေစဉ်ဗုဒ္ဓနေ့ကရေခဲတောင်ပြိုကျပြီးနင်ဒူတွေအောက်မှာပြိမိနေကြတာဖြစ်ပါတယ်။သူချအောင်ဘွယ်ကောင်းစွာအသက်မသေးပဲနင်းတူအောင်မှာပြမိနေတဲ့သူ့ကိုကယ်ဆယ်ရေးအဖွဲ့ကတွေ့ရှိခဲ့တာကြောင့်ညူဒေလီမြို့မှာရှိတဲ့ဆေးရုံကိုတည်လာပြီးစေကုသမှုပေးနေတာမှာသူ့အခြေအနေဟာစိုးရိမ်ရတဲ့အနေအထားမှာရှိတယ်လို့ဆိုပါတယ်။နင်းတူအောင်မှာပြမိနေတဲ့သူတို့အတွက်အသက်ရှင်နိုင်တဲ့အခွင့်အလမ်းဟာအမတန်နည်းတယ်လို့ဆိုပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလည်းတတိုင်းပြည်လုံးရဲ့ဆုတောင်းမေတ္တာပို့သမှုတွေကိုတည်ဆောင်လာတယ်လို့ Twitter လူမှုကွန်ရက်ကတင်ပြောကြားပြီးတဲ့နောက်အင်္ဂါနေ့ကခိုဖတ်တန်တွားရောက်ခဲ့ပါတယ်။58ကီလိုမီတာရှည်လျားတဲ့ဆီယာချန်ရေခဲတောင်ဟာအိန္ဒိယနဲ့ပါကစ္စတန်နိုင်ငံစလုံးကပိုင်ဆိုင်ကြောင်းအငင်းပွားနေတဲ့ကရှမီးဒေသအတွင်းက line of control လို့ခေါ်တဲ့နိုင်ငံငယ်ကြားဒေသမှာတည်ရှိတာဖြစ်ပါတယ်။